မြန်မာနိုင်ငံရဲ့ချက်တရုတ်နိုင်ငံရွှေလီမှာ COVID-19 ကူးစက်ခံလူနာ32ဦးထိရှိပြီးမြန်မာနိုင်ငံသား12ဦးပါဝင်ကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါရယ်။နှစ်လကျော်ကြာကာလအတွင်းတရုတ်ပြည်တွင်ကိုရိုနာဗိုင်းရပ်စ်နှင့်စင်ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ယူနိုက်တက်နဲ့ရွှေလီက COVID-19 ကူးစက်မှုတွေရဲ့မျိုးဗီဇစစ်ဆေးချက်အရမြန်မာဘက်ကကူးစက်တာဖြစ်ကြောင်းလည်းဖော်ပြပါရယ်။ရွှေလီမှာ COVID-19 ကူးစက်ခံရနိုင်ခြင်းအမြင့်ဆုံး area 3ခုနဲ့ကူးစက်ခံရနိုင်ခြင်းအလေအလတ်အဆင့် area 6ခုကိုဒေသစံတော်ချိန်တနင်္လာနေ့ညနေပိုင်းမှာဒေသဆိုင်ရာအာဏာပိုင်တွေကသတ်မှတ်ထားတဲ့အကြောင်းလဲနိုင်ငံပိုင် CCTV သတင်းကဖော်ပြပါတယ်။ဒီထဲမှာကျဲကောင်ကကြောက်စင်းဈေးဟာလဲကူးစက်ခံရနိုင်ခြင်းအမြင့်ဆုံးသတ်မှတ်ချက်မှာပါဝင်ပြီးမတ်လ15ရက်နေ့ကနေ29ရက်အတွင်းသွားလာခဲ့သူတွေအိမ်မှာတည်တံခွဲနေထိုင်ဖို့လိုအပ်ကြောင်းလဲတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ရွှေလီမှာလက်ရှိကပ်ဘေးရောဂါအခြေအနေအရကာကွယ်ဆေးတို့လုပ်ငန်းတွေအရှိန်မြင့်ဆောင်ရွက်နေကြောင်းလူလူကြားမှာရောဂါခံနိုင်ရေးတိုးပြီးကပ်ဘေးရောဂါကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ရေးကြိုးပမ်းမှုဖြစ်ကြောင်းရွှေလီရဲ့ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနဒုတိယညွှန်ကြားရေးမှူးဝမ်ယုံဖန်းကပြောပါတယ်
တရုတ်
နိုင်ငံတွင်မှာအမြဲတမ်းအခြေချနေထိုင်တဲ့မြန်မာနိုင်ငံသားတွေအပါအဝင်အသက်18နှစ်နဲ့အထက်အားလုံးကိုကာကွယ်ဆေးထိုးနိုင်ရေးရည်မှန်းဆောင်ရွက်နေကြောင်းသူကပြောဆိုခဲ့တာပါ။ရွှေလီအုပ်ချုပ်ရေးအဖွဲ့ကစင်ကြေဘုံဒေသတွေမှာအိမ်ပြင်ထွက်သွားလာမှုကန့်သတ်ထားပြီးလူစုလူဝေးလိုက် COVID-19 ဆန့်သက်စစ်ဆေးနေပါတယ်။ရွှေလီမှာပြီးခဲ့တဲ့သတင်းပါအတွင်း COVID-19 လူနာတွေတွေ့ရှိခဲ့ပြီးတဲ့နောက်မြို့အဝင်အထွက်ကိုလည်းစပြီးတော့ကန့်သတ်ခဲ့တာဖြစ်ပါတယ်။